ခဲ့တဲ့သတင်းပတ်ကမလေးရှားနိုင်ငံမှာမြန်မာနိုင်ငံသား၅ယောက်အသက်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးဖို့ရဲတပ်ဖွဲ့ကမလေးရှားနိုင်ငံသား15ယောက်ကိုထိန်းသိမ်းထားတဲ့အကြောင်းကို The Straits Times သတင်းစာကရေးထားပါတယ်အသက်19နှစ်နဲ့50ကြာလူ15ယောက်ကိုမြန်မာနိုင်ငံသားတွေတိုက်ခိုက်ခဲ့ရတဲ့စစ်ရုံဒီမှာမလေးရှားရဲတွေကဒီကနေ့မှဖမ်းဆီးလိုက်တာဖြစ်ပြီးတော့ရဲတပ်ဖွဲ့ရဲ့မေးခွန်းတွေကိုဖြေကြားဖို့6ရက်ရမန်ယူချုံနောက်မှာဖြစ်ပါတယ်မလေးရှားနိုင်ငံကွာလာလမ်ပူးမြို့အနီးစာတန်းပြည်နယ်မှာအလုံလောက်ကင်နေတဲ့မြန်မာနိုင်ငံသားတွေကိုပြီးခဲ့တဲ့ကြာသပတေးနေ့မှာလက်နက်ကင်လူတစုကဓားတွေနဲ့တိုက်ခိုက်ခဲ့တဲ့အတွက်မြန်မာနိုင်ငံသား9ယောက်သေဆုံးခဲ့ပါတယ်ဒီမှုနဲ့ပတ်သက်ပြီးမြန်မာနိုင်ငံသား9ယောက်ကိုရဲကဖမ်းထားပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်တွင်ရိုဟင်ဂျာမွတ်စလင်တွေဖိနှိပ်ခံနေရတဲ့ဆိုတဲ့သတင်းတွေထွက်ပေါ်နေချိန်မှာမလေးရှားနိုင်ငံမှာအလုပ်လုပ်နေတဲ့မြန်မာနိုင်ငံသားတွေခုလိုတိုက်ခိုက်ခံရတာဖြစ်ပါတယ်။ဒါပေမဲ့မလေးရှားရဲတွေကတော့ဒီတိုက်ခိုက်မှုဟာရိုဟင်ဂျာကိစ္စနဲ့မဆိုင်ဘဲနှစ်ဖက်အဖွဲ့နှစ်ခုခိုက်ရန်ဖြစ်ပွားရပါစခဲ့တယ်ဆိုပြီးပြောဆိုနေပါတယ်။